အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးရဲ့လက်ထောက်ဝန်ကြီးဒေးဗစ်ဟေးဟာရှေ့လာဆက်မှာမြန်မာနိုင်ငံကိုတွေ့ရောက်ပြီးနိုင်ငံရေးလွတ်ခွင့်ရင်းနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာခဲ့ခတ်ဖို့စီစဉ်ထားပါတယ်။မေလ၁ရက်နေ့ကနေ၃ရက်နေ့ထိတွေ့ရောက်မဲ့ခီးစဉ်အတွင်းမြန်မာစုကတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာပါ။တွေ့ဆုံရမှာမြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးပြည်ပခတ်တွေဆုံးသက်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကြိုးပမ်းမှုတွေအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအချက်အလက်တွေကိုဖြစ်ရှိရေးကိစ္စတွေအာရုံစိုက်ဆွေးနွေးသွားမယ်လို့လည်းဖော်ပြထားပါတယ်။ဝန်ကြီးဟေးရဲ့အာရှခီးစဉ်ဖြစ်မြန်မာနိုင်ငံအပြင်ထိုင်း၊အင်ဒိုနီးရှား၊ဂျပန်တွေကိုနိုင်ငံတွေကိုလည်းတွားရောက်မှာပါ။ခီးစဉ်အစဖြစ်ရှေ့သွင်းပတ်မှာအင်ဒိုနီးရှားနိုင်ငံကိုတွားတဲ့အခါမှာတော့အစိုးရတောင်းရှိသူတွေအရက်ဖက်ဖွဲ့စည်းတွေလူငယ်ကောင်းဆောင်တွေနဲ့တွေ့မှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအပြင်ထိုင်းနိုင်ငံခီးစဉ်မှာတော့နိုင်ငံဆက်ဆံရေးဒေသတွင်းနဲ့အာဆီယံအသင်းဆက်ဆံရေးကိစ္စတွေကိုဆွေးနွေးသွားဖို့ရှိသလိုခီးစဉ်နောက်ဆုံးဖြစ်ဂျပန်နိုင်ငံကိုတွားတဲ့အခါမှာတော့ဂျပန်စိုးရတောင်းရှိသူတွေနဲ့တွေ့ဆုံပြီးအမေရိကန်၊ဂျပန်မဟာမိတ်ဆက်ဆံရေးအပြန်အလှန်ကြိုးစည်းပွားဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။